မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲကိုလာမယ့် AP29 ရက်နေ့မှာကျင်းပဖို့ရှိပါတယ်။နှစ်နိုင်ငံအစိမ့်မြင့်ကိုယ်စားလှယ်တွေတောင်မြောက်ကိုရီးယားနှစ်နိုင်ငံနေဆက်ကစစ်မဲ့ဆုံးဖောင်မွန်ဂျွန်မှာဒီကနေ့တွေ့ဆုံတဲ့အစည်းအဝေးပွဲအတွင်းတောင်နဲ့မြောက်ထိပ်သီးခေါင်းဆောင်နှစ်ဦးတမိုင်းဝင်တွေ့ဆုံမဲ့ရက်ကိုသတ်မှတ်လိုက်ကြတာဖြစ်ပါတယ်။ပြည်တွင်းစစ်ဖြစ်ခဲ့တဲ့1950-53နောက်ပိုင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေဟာတကီးယ2000မှာတစ်ကြိမ်2009ခုနှစ်မှာနောက်ဆုံးတစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ပါတယ်တောင်မြောက်ခေါင်းဆောင်အုပ်တွေ့ဆုံမဲ့အစည်းအဝေးအသေးစိတ်ကိုတော့ဒီကိုယ်စားလှယ်တွေနှစ်ဖက်ကိုယ်စားလှယ်တွေကအီပီလာ၄ရက်လာမယ့်ဗုဒ္ဓနေ့မှာထပ်မံညှိနှိုင်းကြဖို့ရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းတရုတ်နိုင်ငံကိုခင်ဂျွန်အွန်းမမျှော်လင့်ပဲတွားရောက်လဲပတ်ခဲ့ပြီးနောက်ပိုင်းကိုရီးယားထိပ်သီးခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့သဘောတူညီမှုရလာတာပါခင်ဂျွန်အွန်းရဲ့တရုတ်နိုင်ငံခီးစဉ်ဟာသူအာဏာရလာတဲ့2017နောက်ပိုင်းသူ့ရဲ့ပထမဦးဆုံးသောနိုင်ငံသားကြီးစင်လည်းဖြစ်ပါတယ်။ကိုရီးယားကျွန်းဆယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်ရေးနဲ့တောင်ကိုရီးယားအမေရိကန်တို့နဲ့တွေ့ဆုံဆွေးနွေးသွားရေးတို့ကိုတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံချိန်မှာကင်ဂျွန်အွန်းကကတိပေးပြောကြားခဲ့ကြောင်းတရုတ်နိုင်ငံကပြောပါတယ်။